Welcome to the Voice of America in Burmese.
Mingla nanne khema khnya tora shin a lo shin lan chat mi ba de lo American ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေစုမှုပေါင်းတောင်းလိုက်ပါတယ် VOE American အတံမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ28ရက်ဗုဒ္ဓနေ့မနေ့ပဲအတံလွှင့်အစီအစဉ်တွေကိုဒိုင်နိုမီတာ30 48တို့နဲ့ဒီ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းဓာတ်ရိုက်အချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြီပါခင်ဗျာအခုနောက်ဖက်စီစီနေကိုတာဝန်ယူတင်ဆက်ပြီပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကင်းတရင်တွေကိုမဆွမြတ်မှုနဲ့အတူကြေညာပေးပါပါဗြိတိန်နိုင်ငံမှာရုရှားတရှုံဟောင်းတဲ့သူ့သမီးတို့ကိုအာယုံကြောထိခိုက်စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားနောက်ွယ်ကရှိနေတာသိကြပါတယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဆယ်ယောက်မြောက်သမရကိုဒီကနေ့ဗုဒ္ဓဟူးနေ့မနေ့ဆယ်နိုင်မှာရွေးချယ်ကြတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့တရင်လေးတွေကြားမှာကိုဆက်မှုဝင်ရင
်ဟုတ်ကဲ့ခေါင်းပါခင်ဗျာအဒီလိုနောက်ဆုံးရတရင်လေးပြီးနာဆင်ကြရမယ်ထင်ပါဆိုရင်တော့
မေးစရာမေးခွန်းတစ်ခုဖြစ်လာတာကအမတ်တမတော်ကတကယ်ပဲငင်းချမ်းရေးလို့ချင်သလားငင်းချမ်းရေးပြောပြီးတော့မှလောက်တာတမျိုးဖြစ်နေတဲ့ယုံကြည်မှုတွေကမရှိ
တာဒါကတော့ကာဝေးဦးစီးချုပ်ဘူဂျုံမှုကြီးမင်းအွန်လိုင်းတက်မတော်နေစီအပြအခမ်းအနားမှာပြောကြားခဲ့တဲ့မေးခွန်းနဲ့ပတ်သက်ပြီးတော့ပြပရောက်တဲန်းသားတွေရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့သတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်အဲ့ဒါပြင်မုတ်တုံရာသီနီးလာပြီးမှဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်ဆန်းကဒုက္ခသည်တွေအတွက်နိုင်ငံတကာကဝန်ဝင်ကူညီကြဖို့ Amnesty International အဖွဲ့ကြီးကနှိုးဆော်လိုက်တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာလူသမားတွေအချိန်မီမှတ်ပုံတင်နိုင်ရေးဆောင်ရွက်မှုအချိန်နည်းမြောက်ကိုရီးယားခေါင်းဆောင်တရုတ်နိုင်ငံကိုတွားရောက်ခဲ့သလားအဆရှိတဲ့သတင်းလွှာတွေကိုကြားကြရပါမယ်နောက်ပိုင်းမှာလည်းအင်္ဂါနေ့ညတရက်ဒီလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့မတ်စုမြတ်မှုကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာရုရှားတရှုံဟောင်းနဲ့သူ့သမီးကိုစစ်သုံးအဆင့်အာယုံကြောထိခိုက်စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားဟာနောက်ွယ်မှာရှိနေတာတိတ်ကိုသိလာပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောကြရင်ရုရှားရဲ့အန္တရာယ်ကြီးတဲ့ဗျံပရာလုပ်ရတဲ့ဝေဖန်ပြတ်တင်လိုက်ပါတယ်။ရုရှားတန်မှုတန်းတွေပြန်ပြီးပို့ရတဲ့ဒီဖြစ်ရတဲ့ဒီဖြစ်ရတဲ့အင်္ဂါနေ့မှာဝန်ကြီးမက်တစ်ကပင်တဂန်စစ်ဌာနချုပ်မှာသတင်းတောက်တဲ့အမေးကိုဖြေကြားခဲ့တာပါ။သမ္မတအင်ဂျူကလည်းနိုင်ငံပေါင်း25နိုင်ငံကသူတို့နိုင်ငံတွေထဲမှာတန်တမာလုံနဲ့ဗန်းပြပြီးထောင်ရင်းရေးလုပ်တဲ့ရုရှားအရာရှိပေါင်း150လောက်ကိုနှင်ထုတ်ခဲ့ကြောင်းအင်္ဂါနေ့မှာပြောကြားခဲ့ပြီးအမေရိကန်အစိုးရလုပ်တယ်လို့နောက်ထပ်လှုပ်ဆောင်မဲ့နိုင်ငံတွေရှိလာမယ်လို့မျှော်လင့်ရကြောင်းလည်းပြောပါတယ်။ရုရှားပေါ်ဖိအားပေးနေတယ်လို့အမေရိကန်မဟာမိတ်တွေမိတ်ဆွေတွေလည်းအတူလက်တွဲဆောင်ရွက်ကြဖို့အားပေးတိုက်တွန်းကြောင်းသမ္မတအင်ယူပြောခွင့်ရဆာရာဆန်ဒါစ်ကပြောပြီးရုရှားရဲ့လုပ်ရက်ကိုဆန့်ကျင်ချဖို့အတွက်နိုင်ငံအများပြားကိုတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့အစောပိုင်းမှာ NATO စစ်မဟာမိတ်အဖွဲ့ကရုရှားတန်မှုတန်း9ဦးနဲ့တခြား3ဦးကိုဖယ်ရှားလိုက်ကြောင်းကျင်းညာခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတအင်ဂျူနဲ့ပင်တဂန်ဌာနချုပ်တို့ကပြောကြားလိုက်တာဖြစ်ပါတယ်။ NATO အတွင်းဥက္ကဋ္ဌ Jens Stoltenberg ကတော့ရုရှားရဲ့လုပ်ရက်အတွက်ဒီလိုအကျိုးဆက်တွေခံစားရမယ်ဆိုတာသိစေချင်တာမို့အခုလိုလုပ်တာလို့ပြောပါတယ်
။ဒီနေ့ကနေတော့မီးလောင်ကျွမ်းခဲ့တဲ့ရုရှားနိုင်ငံ Siberia ဒေသ Tamarovo မြို့ကိုသမ္မတ Vladimir Putin သွားခဲ့ပြီးမြဲတည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အပေါ်မှာမိသားစုတွေဝေဖန်နေကြပါတယ်။ဒီနေ့ကနေတော့ shopping center ကြီးတစ်ခုထဲမှာမီးလောင်ကျွမ်းမှုအတွင်းကလေးငယ်41ယောက်အပါအဝင်လူပေါင်း64ယောက်တည်ဆုံးခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူတချို့ကတော့သမ္မတပူတင်ဆေးရုံမှာသွားရှိခဲ့ပြီးမြဲတည်ဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံနှစ်သိမ့်တာမျိုးမလုပ်ခဲ့ပါဘူး။ဒီချိန်ထဲမှာပဲအခုလိုမျိုးအမြောက်အများတည်ဆုံးခဲ့ရတဲ့မီးလောင်ကျွမ်းမှုနဲ့ပတ်သက်လို့တရားမျှတတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်နေပါတယ်။မြို့တော်ဝင်တဲ့ဒေသရင်းခေါင်းဆောင်တို့ချို့ယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေလည်းရှိပါတယ်။မီးလောင်တဲ့နေရာမှာအရေးပေါ်ထွက်ပေါက်တွေပိတ်နေတာတောက်ခတ်ထားတာကြောင့်မီးကိုမြ мян ဆန်းဆန်းမငိမ့်တက်နိုင်ခဲ့တယ်လို့ကယ်ဆယ်ရေးအတွက်အခက်အခဲဖြစ်ခဲ့တယ်ဆိုတော့အသေးစိတ်အချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပို့ပြီးတော့ဒေါသထွက်နေကြတာဖြစ်ပါတယ်။အရေးပေါ်သတိပေးစနစ်ကလည်းပြတ်နေခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။
2020တကောင်ဆင်းကောက်ရမှာထရမ်အစိုးရအဖွဲ့ကထပ်ဖြည့်ပြီးမင်းမြန်းဖို့ဆုံးဖြတ်ခဲ့တဲ့မေးခွန်းနဲ့ပတ်သက်ပြီးအင်္ဂါနေ့မှာလှတ်တော်မှာဒီမိုကရက်တင်နဲ့ရီပပ်ဘလစ်ကန်တွေသဘောထားကွဲလွဲခဲ့ကြပါတယ်။ဒီမေးခွန်းကြောင့်တကောင်ဆင်းရလဒ်ကိုထိခိုက်ရှင်နိုင်တယ်လို့အစိုးရထောက်ပံ့နေတဲ့ဒေါ်လာသန်းပေါင်းများစွာအတွက်လည်းအပြောင်းအလဲတွေဖြစ်လာနိုင်တယ်လို့ဒီမိုကရက်တွေကပြောတယ်လို့ရီပပ်ဘလစ်ကန်တွေဘက်ကတော့ဒါကိုလက်တွေ့ကြတဲ့လောက်ရအဖြစ်ချီးကျူးပါတယ်။လာမယ့်တကောင်ဆင်းကောက်ရမှာနိုင်ငံရေးနေထိုင်သူ တနိုင်ငံသားဖြစ်မှုအခြေအနေဆိုင်ရာမေးခွန်းကိုဖြေဆိုရမှာဖြစ်ကြောင်းတနင်္လာနေ့နှောင်းမှန်မှာအမေရိကန်ဗန်နိုင်းဝန်ကြီးဝီလ်ဘာ ရော့စ်ကကြေညာတာပါ။အမေရိကန်တကောင်ဆင်းဌာနက10နှစ်တစ်ကြိမ်တကောင်ဆင်းကောက်ယူနေတာမို့လာမယ့်2020မှာနောက်တစ်ကြိမ်ကောက်ယူမှာဖြစ်ပြီးဒီလိုကောက်ယူရမှာဘယ်မေးခွန်းမေးမယ်ဆိုတာစနေနောက်ဆုံးထားတတ်မှတ်ရမှာပါ။လူငယ်စုမဲပေးမှုဆိုင်ရာကာကွယ်ပေးဥပဒေအတွက်ပိုကောင်းအောင်အားဖြစ်နိုင်မှုနိုင်ငံသားဖြစ်မဖြစ်အချက်လည်းလိုတယ်လို့တရားရေးဌာနတိုက်တွန်းချက်ရဒီမေးခွန်းကိုထည့်သွင်းဖို့ရွေးတယ်လို့ဝန်ကြီး ရော့စ်ကပြောပါတယ်။နှစ်ပေါင်းတရားကျော်ကျင့်သုံးတဲ့ဒီလိချင်2050ကမှအပြစ်ပဲခံရဖြစ်ပြီးအခုပြန်ကျင့်သုံးမဲ့ဆုံးဖြတ်ချက်တွေလွှတ်တော်က Republican ကကြိုဆိုပေးမဲ့ Democrat Party ဝင်တွေကတော့ဒီမေးခွန်းကဆားရက်ဆန္ဒမရှိတဲ့ရွှေ့ပြောင်းအခြေချသူတွေနဲ့နိုင်ငံသားမိသားစုဝင်တွေအတွက်စိတ်ပျက်စရာဖြစ်လာနိုင်မှာမို့တကောင်ရှင်းတယ်မမှန်မကန်ဖြေကြားမှုတွေနဲ့ရက်လက်ထိခိုက်စေနိုင်တယ်လို့ပြောပါတယ
်။ Washington မြို့တော်ဒဝိုက်ကစစ်တပ်နဲ့ထောက်လိုက်ရေးအစအဦးတွေရှိရာကိုမတင်ငါစရာအထောက်တွေပို့ခဲ့သူအမျိုးသားတယောက်ကိုဖမ်းဆီးခဲ့ပြီးတော့သူဟာအကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိတယ်လို့တည်ထားသူမဟုတ်ဘူးလို့FBI ကပြောကြလိုက်ပါတယ်မတင်ငါသူအသက်43နှစ်အရွယ်တန်ကုံဖန်းဆိုသူကိုနိုင်ငံအနောက်ပိုင်းဝါရှင်တန်ပြည်နယ်ဒီ Everett မြို့ကသူ့ရဲ့နေအိမ်မှာတနင်္လာနေ့ညပိုင်းကဖမ်းဆီးခဲ့တာဖြစ်ပါတယ် FBI ရဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြထားပါတယ်သူဘာကြောင့်အခုလိုမျိုးမတင်ငါစရာအထောက်တွေပို့နေတယ်လဲဆိုတာမသိရသေးပေမဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့လည်းပြောပါတယ်အထောက်တွေထဲမှာပောက်ကွဲပျက်စီးဆုံးရှုံးစေနိုင်တဲ့ပစ္စည်းတွေပါပြီးတော့ဆီယက်တယ်မြို့ကနေလူတစ်ယောက်တည်းကပို့နေပုံရတယ်လို့လည်း FBI ကြေညာချက်မှာပြောထားပါတယ်ဆေးအခြေဆိုင်စခန်းတွေဖြစ်တဲ့ဒီဝါရှင်တန်မြို့တော်က Fort Magnet အခြေဆိုင်စခန်းနဲ့မြောက်ဗာဂျီးနီးယားပြည်နယ်တွေက Fort Belvoir စခန်းတွေအပါအဝင်ထောက်ခံရေးနဲ့စစ်စခန်းတချို့စီကိုအထောက်6ထောက်ကျော်ပို့ခဲ့တာဖြစ်ပါတယ်ရှင
် View American Sam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ချီလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်ချီပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါခင်ဗျာ
။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာဆယ်ယောက်မြောက်သမရတစ်ကိုဒီကနေ့ဗိုလ်ဖူးနေမနဲ့ဆယ်နိုင်မှရွေးချယ်ကြတော့မှာဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံခြေခံဥပဒေမှာပုံမှန်60ကာကြီးရနိုင်ငံတော်သမရကိုသမရရွေးချယ်တင်မြောင်းရေးအဖွဲ့နဲ့ရွေးချယ်တင်မြောင်းရမှာဖြစ်ပါတယ်။ပုံမှန်60ခါခွဲရမျိုးသားလွှတ်တော်အစုဖွဲ့ပြည်သူ့ပြည်လွှတ်တော်အစုဖွဲ့နဲ့တက်မတော်သားလွှတ်တော်အစုဖွဲ့စုစုပေါင်း3ဖွဲ့ကဒုသမရတယောက်စီတင်မြောင်းပေးရမှာဖြစ်ပြီးပုံမှန်60ကာကြီးရဒုသမရတွေသမရရွေးချယ်နဲ့ပြည့်စုံမှုရှိမရှိစစ်ဆေးပေးရမှာပါ။သမရဟောင်းဦးထင်ကျော်အနားယူခဲ့ပြီးတဲ့နောက်မတ်လ23ရက်နေ့မှာဒုသမရတစ်ဖြစ်နဲ့ရွေးချယ်ခဲ့တဲ့ဦးဝင်းမြင့်ကိုသမရရေးချင်းနဲ့ပြည်ဆောင်မှုရှိကြောင်းမတ်လ26ရက်နေ့ကြေညာခဲ့တာကြောင့်အခုဒုသမရ3ဦးဖြစ်တဲ့ဦးမြင့်ဆွေဦးဟန်ရီဗန်တီယိုနဲ့ဦးဝင်းမြင့်တို့တဲကတဦးကိုသမရအဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။ဒုသမရ3ဦးကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးကတပြိုင်တည်းလျှို့ဝှက်ဆန္ဒမင်းနဲ့ပြည်ရမှာဖြစ်ပြီးမဲရည်အတွက်အများဆုံးရတဲ့သူကသမရပါ။ဒုတိယအများဆုံးရတဲ့သူကဒုသမရ1ဖြစ်ပြီးနောက်ဆုံးပြောက်ကဒုသမရ2ဖြစ်လာမှာပါ။2015နိုဗင်ဘာထွေထွေရွေးကောက်ပွဲပြီး2016မတ်ကပြည်တော်စုလွှတ်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်မှုမှာဥထင်ကျော်ထောက်ခံမဲ့အများစုနဲ့သမ္မတဖြစ်လာပြီးဒုသမ္မတ1ဖြစ်ဦးမြင့်ဆွေနဲ့ဒုသမ္မတ2ဦးဟန်ရီဗန်ဒီယူကတာဝန်ယူခဲ့ကြပြီးဥထင်ကျော်နှုတ်ထွက်ခဲ့ထားတဲ့အလုပ်ရဲ့ခုနှစ်အတွင်းမှာတော့ဒုသမ္မတ1ဦးမြင့်ဆွေကခိတ္တသမ္မတရာထူးယူထားပါတယ်။အခုနိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကိုမတ်လ28ရက်မှာပြည်တော်စုလွှတ်တော်မှာရွေးချယ်ပြီးမတ်လ29ရက်မှာတော့ရွေးချယ်ခိုင်းနိုင်ငံတော်သမ္မတအစ်ကကျန်းတစ္ဆာချိန်ဆပြီးပြည်သူတွေကိုပထမဆုံးမင်းကုန်းပြောကြမှာဖြစ်ပါတယ်ဒုသမရ3ဦးတည်းကဥဝင်းမြင့်ကိုရွေးချယ်ကြမယ်လို့အများကခံမှန်းနေကြတာပ
ါမြမပြည်ကဒီပြည်သူတန်းနဲ့ချီကိုစိတ်ပြည့်အာရော့မျောလင်းချက်ကင်းမဲ့နေစေတဲ့အမုံတရားမမျှတမှုနဲ့လူမျိုးရေးပဋိပက္ခဆိုတဲ့အဆိုင်ခဲတွေကိုဖယ်ရှားပစ်ဖို့အတွက် Vatican ဆိုင်ရာမြန်မာနိုင်ငံရဟန်းမင်းအမတ် Cardinal Charles Mambo က Easter သတင်းစကားထဲမှာတိုက်တွန်းထားပါတယ်ယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအထိတ်မှတ်ဆင်နွှဲကြတဲ့ Easter ပွဲတော်အချိန်မှာဒီအဆိုင်ခဲတွေကိုဖယ်ရှားပြီးတော့မျောလင့်ခြင်းငြိမ်းချမ်းခြင်းနဲ့တရားဝါပြောခြင်းဆိုတဲ့အနာဂတ်အတွက်တပံထမြောက်ကြဖို့အတွက်ကာဒနောဘိုကတိုက်တွန်းထားတာဖြစ်ပါတယ်။ Easter ဆိုတာဟာကိုယ့်ရဲ့ပုဂ္ဂိုလ်ရေးနဲ့ကိုနေထိုင်တဲ့ပတ်ဝန်းကျင်ကအဆိုင်ခဲအတားအဆီးတွေကိုဖယ်ရှားခြင်းဖြစ်တယ်လို့2018ခုနှစ် Easter သတင်းစကားထဲမှာဒီရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်တဲ့ကာဒနောဘိုကအလေးနဲ့ပြောထားပါတယ်။မြန်မာနိုင်ငံတည်းကပြည်သူတော်တော်များများဟာရက်ဆက်မှုကနေရတဲ့မြင်နိုင်တဲ့ဒဏ်ရာတွေရောမမြင်နိုင်တဲ့ဒဏ်ရာတွေပါရရှိထားတဲ့အတွက်ဒေါသနဲ့လက်တုံ့ပြန်ပြီးတော့ကုစားနိုင်ကြမယ်လို့ထင်ကြပေမဲ့ဒီလမ်းဟာယေရှုရွေးချယ်တဲ့လမ်းမဟုတ်ဘူး တီးခန့်ခြင်း၊ကျင်နာခွင့်လွှတ်ခြင်းနဲ့သာတုံ့ပြန်ခြင်းကိုအတူယူပြီးတော့ဒီအမုန်းတရားဆိုတဲ့အဆိုင်ခဲကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီဒုတိယအဆိုင်ခဲဖြစ်တဲ့တရားမမျှတမှုနဲ့ပတ်သက်လို့တော့နိုင်ငံတွေကစီးပွားရေးမမျှတမှုနဲ့အိမ်နီးချင်းနိုင်ငံတွေမှာဒီခက်သည့်ကျေးကျွန်းတွေအဖြစ်မလုံခြုံတဲ့ဘဝတွေမှာနေထိုင်နေကြရတာကိုထောက်ပြပြီးတော့ဒီမမျှတမှုအဆိုင်ခဲကြီးကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီတတိယဖြစ်တဲ့ပဋိပက္ခအဆိုင်ခဲနဲ့ပတ်သက်လို့တော့ပဋိပက္ခတွေကြောင့်မြန်မာပြည်သူတွေရဲ့ဂုဏ်သိက္ခာတွေကိုထိခိုက်ရတဲ့အတွက်ငြိမ်းချမ်းရေးသာလျှင်ရှေ့ဆက်သွားနိုင်မဲ့လမ်းဖြစ်တယ်လို့ကာဒနယ်ဘိုကပြောထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မလို့ပြောသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံအတွင်းကသဘောထားကွဲလွဲမှုတွေကိုလက်နက်ကမ်းပြီးတော့တောင်းဖို့မလို့တော့အတတော်တာကြောင့်နိုင်ငံရေးရတွေ့ဆုံဖြည့်ရှင်းပြီးတော့အဖြေရှာမယ်ဆိုပြီးတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုလိုက်ပါတယ်။ညီညာရေးဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစားဖြစ်တင်တာတွေကိုညှိနှိုင်းတာကလက်တွေ့ကျတယ်လို့လည်း83နှစ်မြောက်တမရုံနေအခမ်းအနားမှာဗိုလ်ချုပ်မှူးကြီးကပြောကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့အခုလိုသဘောထားတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
သဘောထားကွဲလွဲမှုတွေကိုလက်နဲ့ဆွဲကန်တောင်းဆိုဖို့မလို့အတော်တဲ့အတွက်နိုင်ငံရေးနည်းရတွဲဆုံဆွေးနွေးအဖြေရှာကြမှာဖြစ်တယ်အဲ့ဒီလိုတွဲဆုံဆွေးနွေးအဖြေရှာတဲ့အခါမှာလည်းတိုင်းရင်းသားပြည်သူလူထုအားလုံးရဲ့လူလားချက်တွေကိုလက်တွေ့ကျကျအကောင်အထည်ဖော်ပြနိုင်မယ်တနင်္ဂနွေလပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ် Nationwide Ceasefire Agreement NCA လမ်းကြောင်းကိုအခြေခံပြီးဆောင်ရွက်ဖို့လည်းလိုအပ်မှာဖြစ်တယ်
။အဲ့ဒါကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မင်းကပြောခဲ့တဲ့မင်းကွန်းတစ်စိတ်တစ်ပိုင်းမှာပထမဆုံးအမေရိကန်ပြည်ထောင်စုရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကိုသိကြပါတယ်ခင်ဗျ။ငြိမ်းချမ်းရေးအတွက် NCA လို့ခေါ်တဲ့တနင်္ဂနွေလပြစ်ခတ်ရရေးသဘောတူညီချက်လမ်းကြောင်းနဲ့သွားမယ်ဆိုတာလက်တွေ့မှာဖြစ်နေတဲ့ကိစ္စလို့ထင်ပါသလားခင်ဗျ။
ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင် NCA တွေလက်မှတ်ထိုးစရာတောင်းမလိုဘူးပမာတက်မတော်ကနေပြီးတော့စစ်ပွဲရက်ပြီးမတိုက်တော့ဘူး NCA မှာရေးထားတဲ့တို့ရဲ့အချက်အလက်တွေကအများကြီးရှိတယ်တချို့ကကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တွေအနေနဲ့မလိုက်ပြောနိုင်တာရှိတယ်ဆိုတော့အဲ့ဒါကိုတို့အခုညှိနေကြတာဘယ်လိုမှညှိလို့မရဘူးလက်နက်ကင်အဖွဲ့အခုခုနှစ်ဖွဲ့တောင်ရှိသေးတယ်လက်မှတ်မထိုးတာဆိုတော့အဲ့ဒီ NCA ကိုပဲစောင့်ပြီးတော့မှငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင်အတော့ကိုခက်မယ်ဒါကြောင့်မို့ကျွန်တော်ထင်တာက MCA ကိုအတိကမထားဘဲနဲ့တကယ်ပဲငင်းချမ်းရေးကိုလိုလားတယ်ဆိုလို့ရှိရင်ဗမာတပ်မတော်အနေနဲ့ကစစ်ပွဲကိုရပ်လိုက်ုံပဲစပြီးဆွေးနွေးပါအဲ့ဒါဆိုရင်တော့ငင်းချမ်းရေးရဖို့ပိုပြီးမှလွယ်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဗြိတိန်နိုင်ငံလန်ဒန်မြို့က KNO ကချင်မြို့သားအစည်းအရုံးရဲ့ထွေထွေတွင်းမှုကမ်ဖာစာတမ်းရဲ့အမြင်ကိုလည်းသိပြစေNCA လမ်းကြောင်းဆိုတာတကယ်တမ်းမှာအလုတ်ဖြစ်မဲ့လမ်းကြောင်းဟုတ်မဟုတ်ဘယ်လိုထင်ပါလဲခင်ဗျ
ဒီပြောတဲ့ NCA လမ်းကြောင်းဆိုတာတိုင်းသားတွေအားလုံးလက်နက်ချပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတွားရမယ်ဆိုတော့ရာဇတန်ပေးတယ်လို့ပဲကျွန်တော်အမျိုးယူဆရတယ်ခင်ဗျလက်နက်မချလို့ရှိရင်ဒီကတော့ဆက်တိုက်မယ်ဆိုတော့ရာဇတန်ပေးတဲ့အမျိုးကျွန်တော်တုံ့တက်မိပါတယ်
ကျောင်းလက်နက်ကိုင်တိုင်းသားအဖွဲ့တွေဆိုလို့ရှိရင်မြန်မာစစ်တပ်နဲ့ပြည်ပြည်လေးလေးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။မြန်မာကဆိုလို့ရှိရင်တပ်မတော်နေခန္ဓာကိုလာတက်တဲ့တိုင်းသားအဖွဲ့တွေလည်းရှိပါတယ်။ဆိုတော့ဒီအဖွဲ့တွေကမြန်မာစစ်တပ်ကိုလက်နက်ချတယ်ဆိုတဲ့သဘောလား။အခုဆက်ပြီးတော့တိုက်နေကြတဲ့အဖွဲ့တွေကရောလက်နက်ချဖို့ဆိုတာမဖြစ်နိုင်ဘူးလားခင်ဗျ။အ
ဲမရှိနိုင်ပါဘူး။ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကလက်နက်ကိုင်တယ်ဆိုတာကျွန်တော်တို့ရဲ့ကြည်ရထိုက်တဲ့ဒန်တူရည်ကျူခွင့်ရေးကိုကျွန်တော်တို့မရလို့တိုက်ခိုက်နေခြင်းဖြစ်ပါတယ်။ရတဲ့ရထိုက်တဲ့တန်တူခွင့်ရေးကိုရဖို့ဂရန်တီလုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေချက်ထားမနိုင်ဘူးဆိုလို့ရှိရင်တော့စစ်ပွဲကအခုအထက်ခရရှိနေမယ်လေမနက်ဖြန်ပြန်တိုက်နေရမယ်ပုံရှိပါတယ်ခင်ဗျ
မြန်မာစစ်တပ်ကအခုလိုမျိုးငြိမ်းချမ်းရေးလိုလားတဲ့သဘောတွေကိုပြောနေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကတိုက်ပွဲတွေကဆက်ပြီးတော့ရှိနေပါတယ်ဘာသဘောနဲ့အခုလိုမျိုးဖြစ်နေတယ်လို့ထင်ပါလဲခင်ဗျဆရာဆိုင်ထွေးမောင
်အဲ့ဒါအတိတ်ကပြဿနာပဲသူတို့ကငြိမ်းချမ်းရေးလိုချင်လို့လည်းပြောတယ်အပြစ်ရက်မယ်လို့လည်းပြောတယ်ဒါပေမဲ့အခုလဲဆက်တိုက်နေတယ်ပိုးပြီးတိုက်တယ်ပိုးပြီးဆိုးလာတာတွေ့တယ်ဆိုတော့ကဒါကိုကြည့်ချင်းအားဖြင့်မေးစရာမေးခွန်းတစ်ခုဖြစ်လာတာကဗမာတပ်မတော်ကတကယ်ပဲငင်းချမ်းရေးလိုချင်သလားငင်းချမ်းရေးပြောပြီးတော့မှလောက်တာတမျိုးဖြစ်နေတယ်ယုံကြည်မှုတွေကမရှိကြတော့ဘူးတိုင်းရင်းသားတွေအနေနဲ့လည်းဗမာတပ်မတော်အပေါ်မှာယုံကြည်မှုမရှိတော့ဘူ
းဗိုလ်ချုပ်မှူးကြီးရဲ့မိန့်ခွန်းထဲမှာငင်းချမ်းရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဘူးလေသူကတိုက်တွန်းထားပါတယ
်ငင်းချမ်းကိစ္စဆိုးရိမ်ကြတဲ့အခါမှာမဖြစ်နိုင်တာတွေကိုတောင်းဆိုပြီးအချိန်ဆွဲနေမြတ်စာဖြစ်တဲ့ဖြစ်တဲ့ဓာတ်တွေကိုအရှိမျော်တွေးညှိနှိုင်းကြတာကပုံမတွေ့တွေ့ဆန်းကြမှာဖြစ်တယ
်ဘလို့သဘောရပါလဲခင်ဗျကမ်ဖာစာတမ်းမဖြစ်နိုင်တာကိုတောင်းဆိုရဆိုတော့ဘာကိုပြောချင်တယ်လို့ထင်ပါလဲ
မဖြစ်နိုင်တာကိုတောင်းဆိုတယ်ဆိုတဲ့ဟာကပြည်သူလူထုနဲ့ကျွန်တော်ဒီတိုင်းသားတနက်ကန်အဖွဲ့အစည်းတွေအားလုံးကဥတော်ကိုနိုင်ငံရေးကနေဆက်သွားဖို့အမျိုးသားနိုင်ငံရေးကိုဆက်လက်ပြီးမှမလုပ်နိုင်အောင်တောင်းဆိုတာမျိုးမဖြစ်စေချင်တဲ့သဘောနဲ့ဒီကမဖြစ်နိုင်တာကိုတောင်းဆိုရလို့ပြောတယ်ဒီကျွန်တော်ယူဆရပါတယ်ခင်
ဗျဟုတ်ကဲ့တိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေဆိုတာကမဖြစ်နိုင်တာတွေကိုတောင်းဆိုနေကြရလားခင်ဗျဆရာဆိုင်ထွေးမောင
်တိုင်းရင်းသားတွေတောင်းဆိုနေကြကဘာလဲဆိုလို့ရှိရင်တန်တူညီညီမအခွင့်အရေးပေးဖို့အကူပိုင်တို့လက်မှုပေးဖို့ကိုပိုင်အုပ်ချုပ်မှုပေးဖို့ကိုပိုင်စီမံခန့်ခွဲမှုပေးဖို့အဲ့ဒါတွေကိုတောင်းဆိုတာပါအထူးသဖြင့်အတိတ်ကတောင်းဆိုနေကြတာကတခုပဲ Federal Democracy ဖွဲ့စည်းဖို့ဒီ Federal တောင်းဆိုနေတာကိုမဖြစ်နိုင်ဘူးလားမပေးနိုင်ဘူးလားပိုသွားပြီလားဆိုတော့ပြန်စဉ်းစားတဲ့အခါမှာသူတို့ပဲတဘောတူတာပဲပြော Federal Democracy နိုင်ငံတည်ထောင်မယ်ဆိုတော့အခုတောင်းနေတဲ့ Federal တည်ထောင်ဖို့အတွက်ဆွေးနွေးဖို့ရန်တောင်းဆိုနေတာမဖြစ်နိုင်တာကိုတောင်းဆိုနေတယ်လို့ပြောနေသလားသူဆိုလိုတာက Federal ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့ Federal ကိုတောင်းဆိုနေတာအလကားပဲအချိန်ပဲကုန်တယ်တောင်းမနေနဲ့တော့လို့ပြောချင်တာလား
ဟုတ်ကဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ကဒေါက်တာဆိုင်ထွေးမောင်နဲ့ KNO ကချင်မျိုးသားစီယုံကခန့်ဖာစာတန်ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်လင်းတင်ပြသွားတာဖြစ်ပါတယ်အခုတော့ဒုက္ခတွေညာအရေးဆက်ပါမယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂုတ်လကဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Cossack Bazaar ဒုက္ခတွေစခန်းမှာထွက်ပြေးခိုလုံနေကြတဲ့ရူဝင်ကြဒုက္ခတွေ6သိန်းကျော်လို့အတွဲမုတ်တုံရာတီရောက်လာနေပြီမို့နိုင်ငံတကာကဝိုင်းဝန်းကူညီကြဖို့ Amnesty International အဖွဲ့ကြီးကအင်ကာနေ့မှာတိုက်တွန်းလိုက်ပါတယ်Washington DC မှာရှိတဲ့ George Washington တက္ကသိုလ်မှာရိုဟင်ဂျာဒုက္ခသည်တွေအရေးမှတ်တမ်းတင်ထားတဲ့ရုပ်ရှင်ပြသပွဲအပြီးမှာ AI အဖွဲ့ကြီးကအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လှလက်တန်းကပြောပြပေးပါလိမ့်မယ်
။အသေးထားခဲ့တဲ့မြန်မာမွတ်စလင်လူနည်းစု Left for Death မြန်မာ Muslim Minority ဆိုတဲ့မှတ်တမ်းတင်ရုပ်ရှင်ကို Washington DC ရှိ George Washington တက္ကသိုလ်မှာမလ29ရက်နေ့ကပြသခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်နေချိန်မှာဒီကိန်းပြည်နယ်ရှိရူဟင်ဂျာမွတ်စလင်တွေပေါ်2012ခုကစလို့လူအများပြားတည်ဆုံခဲ့တဲ့ရခိုင်ဗုဒ္ဓဘာသာနဲ့ရူဟင်ဂျာမွတ်စလင်တွေကြားပြည်ပခါပြီးရူဟင်ဂျာဒုက္ခသည်တွေတောင်းနေချီကစင်းရဲစွာစခန်းတွေမှာနေခဲ့ကြရတဲ့အကြောင်းနဲ့နောက်ပိုင်းရူဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ Human Rights Watch လူခွင့်ရေးအဖွဲ့ကအမိတက်တဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးရူဟင်ဂျာတောင်းနေချီကမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရမှာဒေတာတွင်ပြဿနာဖြစ်ပေါ်ခဲ့တဲ့အကြောင်းနှင့်ရက်စစ်တေလူကုန်ကူးမှုဒဏ်ကိုလည်းခံခဲ့ရတဲ့အကြောင်းရိုက်ကူးပြသထားတာဖြစ်ပါတယ်။ဒိုအင်ဂျာဒုက္ခသည်တွေမှတ်တမ်းတင်ရုပ်ရှင်ကို Gallery 102လို့ခေါ်တဲ့အမှုပညာတရုတ်ဖော်အစီအစဉ်က The World Watches ကဘာကစောင့်ကြည့်နေတယ်ဆိုတဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်ပြသခဲ့တာဖြစ်ပါတယ်။ဒီမှတ်တမ်းတင်ရုပ်ရှင်ပြသပြီးအပြန်အလှန်ဆွေးနွေးပွဲတရက်ကိုကျင်းပခဲ့ရမှာပင်တိုင်ဆွေးနွေးခဲ့ကြသူတွေထဲမှာAmnesty International ကပြည်ပခရေးရာအစီအစဉ်အကြံပေးပုဂ္ဂိုလ်မက်သျူးဝဲလ်စ်လေးပါဝင်ပါတယ်။သူက Cox's Bazaar မှာဒရင်ဂျာ6သိန်းကျော်လို့ဟာမုတ်တုံရာသီချရောက်လာတော့မှဖြစ်တဲ့အတွက်စိုးရင်ကြောင်း VOA Bangladesh ဌာနကိုပြောခဲ့ပါတယ်
။ Now have more than 670,000 men, women and children who have fled from Myanmar to Bangladesh.
အခုမြန်မာနိုင်ငံကနေ Bangladesh ဘက်ကိုဩဂုတ်လ25ရက်နေ့ကစပြီးတော့ထွက်ပြေးလာခဲ့တဲ့ဒရင်ဂျာကလေးမျိုးသမီးနဲ့မျိုးသားဒုက္ခတွေပေါင်း6,900ကျော်ရှိနေပြီးတော့အရင်တုန်းကရောက်နေတဲ့ရိုဟင်ဂျာတွေနဲ့ပေါင်းမယ်ဆိုလို့ရှိရင် Cox's Bazaar ဒေသမှာရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတော့လူသားချင်းစာနာမှုလိုအပ်ချက်တွေကကြီးမားလာပါတယ်။တောက်သုံးရေသန့်ရရှိရေးကျန်းမာရေးပြည်သူဆောင်ရှောက်မှုစားရိုင်းနဲ့ပတ်သက်ပြီးတော့လှုပ်ဆောင်စရာတွေလည်းအများကြီးရှိနေပါတယ်။အထူးသဖြင့်မုတ်တုံမိုးရသီကကြောက်ချိန်နီးလာပြီဖြစ်လို့အခြေအနေတွေကိုပိုပြီးတော့စိုးစိမ်နေပါတယ်။အဲဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာမိုးရသီကြောင့်လူသားချင်းစာနာမှုဘေးဒုက္ခကြီးချင်းတွေထပ်ပြီးတော့မဆိုးရလေအောင်အေးအေးဆောင်ရွက်မှုတွေကိုထပ်ပြီးတော့လှုပ်ဆောင်ရမှာဖြစ်ပါတယ်
။ဒါအပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေကြားဒုရင်ဂျာဒုက္ခသည်တွေဌာနပြန်လည်ခံရေးအစီအစဉ်စတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့လို့လေစိုးရိမ်မကင်းဖြစ်မှုတွေရှိတဲ့အတွက်ကြောင့်အချိန်မတန်သေးဘူးလို့လေသူကအခုလိုပြောပါတယ
် The idea of repatriation right now is very premature. There are still Rohingya who are crossing.
မရှိမှာရိုဟင်ဂျာတွေကိုဌာနေပြန်ပို့နိုင်ရေးအချိန်မကျသေးဘူးလို့ကျွန်တော်ထင်ပါတယ် Free Fire တို့ကကျွန်တော်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံတွေကနေပြီးတော့ထွက်ပြေးလာတဲ့သူတွေရှိနေတာကိုတွေ့ခဲ့ရပါတယ်အဲဒါကြောင့်မြန်မာနိုင်ငံမှာအခွင့်အရေးချုပ်ဖောက်မှုတွေရှိနေစေဖြစ်ပါတယ်မြန်မာစစ်တပ်ကလူတွေကိုအငတ်ဘေးကြုံအောင်လုပ်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိပါတယ် Bangladesh ဘက်ကိုသူတို့တွေထွက်ပြေးနေကြတာပါထွက်ပြေးနေကြတဲ့သူတွေရှိနေတဲ့အပြင်ကိုချိုးဖောက်မှုတွေပါဆက်ပြီးတော့ရှိနေလို့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးဟာအချိန်မတန်သေးပါဘူးအကြမ်းဖက်မှုဖြစ်ပွားနေတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုပါတယ်ခွဲခြားဆက်ဆံမှုတွေရှိနေတာကြာပြီဖြစ်တယ်လို့ပြီးခဲ့တဲ့6လ9လအတွင်းမှာစစ်တပ်ကကျူးလွန်တဲ့သူတွေကိုအပြစ်ပေးအေးအေးယူတာမတွေ့ရသေးပါဘူးအဲ့ဒါတွေကိုအေးအေးယူမှပဲရိုဟင်ဂျာတွေဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ရေးကိုစဉ်းစားနိုင်မှာပါ
မုတ်တုံရသည်ကြောက်ရွံ့လာကနီးပြီဖြစ်တဲ့အတွက်ကြောင့်ရူဟင်ဂျာဒုက္ခသည်တွေရေးအကူအညီပေးဖို့နိုင်ငံတကာကို Amnesty International ကြီးကအခုလိုအကူအညီတောင်းခံနေချိန်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ Cox's Bazar မှာရူဟင်ဂျာဒုက္ခသည်တွေပြစ်ချနေပြီးနိုင်ငံခြားဌာနေပို့နိုင်မဲ့အစီအစဉ်ဟာလည်းကြန့်ကြာနေတဲ့အတွက်ကြောင့်ပြည်မနဲ့20မိုင်အကွာမှာရှိတဲ့ဘန်ဆာချားလို့ခေါ်တဲ့ကျွန်းမှာအိုးအိမ်အစ်စ်တွေဆောက်လုပ်ပေးကမုတ်တုံမိုးတံခံနိုင်အောင်လို့လေပြင်ဆင်ဖို့ဘင်္ဂလားဒေ့ရှ်ကစီစဉ်နေကြောင်းခမန်းကြီးဒေါ်လာသန်း220ကျပွဲရှိတဲ့ကြောင်းလေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနပြည်နေရေးဝန်ကြီးမိုဟာမက်ရှာရာအာလမ်ကတောက်ချန်နေကသတင်းမီဒီယာကိုပြောခဲ့ပါတယ်ကုလသမဂ္ဂကတော့ဒုက္ခသည်များအတွက်အရေးပေါ်အကူအညီငွေဟာဒေါ်လာ950သန်းလိုအပ်နေတယ်လို့တိကျမြစ်တာရက်ခံထားပါတယ်ရှင
်ဒေါ်လာလာသန်းရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံဘက်ကိုကြည့်အောင်ပါထိုင်းနိုင်ငံမှာအလုရှင်တဲ့နိုင်ငံသားအလုသမားတွေမတ်လကုံနောက်ဆုံးထားပြီးတော့တရားဝင်စီးရင်တင်သွင်းဖို့အတွက်ရက်ပိုင်းလာလူရောတဲ့အချိန်ရောက်လာပြီမဲ့လာရောက်စီးရင်ပြေးကြတဲ့သူတွေများပြားနေပါတယ်တချို့လည်းအလုသမားတွေကညအိပ်ပြီးတော့စောင့်နေကြရတာကြောင့်ထိုင်းနိုင်ငံဘက်မှာတော့လုပ်ငန်းရှင်တွေအွန်လိုင်းကနေစီးရင်ပြေးသွင်းနိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေပြီလို့သိရပါတယ် VOA ထိုင်းချီစိုက်သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာနိုင်ငံသားသားအလုပ်သမားတွေကိုအလုပ်ခန့်အပ်နိုင်ရေးအတွက်အလုပ်ရှင်ကအလုပ်သမားတွေပါမှတ်ပုံတင်စီရင်ပေးသွင်းရမယ်နောက်ဆုံးရနီးလာတာနဲ့အမျှအလုပ်သမားကိစ္စတွေကိုလှုပ်ဆောင်ပေးနေတဲ့စင်တာတွေမှာအလုပ်သမားတွေနှစ်ည၃ညအထိလမ်းလေးတွေမှာညအိပ်ဆောင်ရတဲ့အခြေအနေတွေဖြစ်လာတာပါဒီအတွက်အလုပ်သမားတွေအနေနဲ့ဒုက္ခတွေပိုများလာနေကြောင်း EAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
တချို့ဆိုနှစ်ညအိပ်တချို့ဆို၃ညအိပ်အနည်းဆုံးတစ်ညအိပ်အရက်အညရင်းတော့ဆိုရင် one stop service center တွေကမနက်ဝင်နဲ့ညအလုံးစုံမိုးချုပ်စင်တာတွေတက်တက်ပေါ့။ညာဒီခုအဲ့လိုမဟုတ်ဘူး။မနက်စိုးကြီးလာတဲ့အဲ့ညတဲ့အိပ်နောက်ရက်လည်းထအိပ်နောက်ရက်နေ့လည်းဒါမှမဟုတ်ညနေအဲ့လိုမျိုးမှရပြီးတော့လူသမားတွေကခက်ခဲနေချစ်ပုံတာပေါ့မှာ။အဲဒီလိုမှလည်းနေတိုင်းဝင်နေတက်တန်းတိုးဖို့တော့က2020ထိရဖို့တော့က one stop service center တွေမှာဒီပွဲသားတွေတောင်းတလောက်ပေးပြီးတော့နံပါတ်မှာဖြစ်သလိုအိပ်နဲ့ခက်ခဲနေနဲ့လုံနေရတာပေါ့တက်တန်းတိုးတာ။အဲ့တော့အဲ့ဒါနှစ်ဖက်နိုင်ငံအစိုးရဒီ policy ချတာတွေမှာကျွန်တော်တို့ဆုံးဖြတ်ချက်တွေအမှားတွေချတဲ့အတွက်အပြည့်ဆိုတော့31ရက်3လ2020မှာတပြင်းကြီးတက်တန်းကုန်ကုန်နဲ့စနစ်ကြီးကိုလုတ်ပလိုက်တော့လူ့သမားတွေတိုင်းနဲ့ချီမဟုတ်တန်းနဲ့ချီပြီးတော့ကုန်တော့လူ့သမားတွေကုန်ဒုက္ခရောက်ကုန
်တရက်ကိုအလို့သမား3000သာစီရင်ပေးသွင်းဖို့တတ်မှတ်ထားတဲ့အတွက်နောက်ဆုံးရက်မတ်လ31ရက်နေ့ထိစီရင်ပေးထားကြတဲ့အလို့သမားတွေပြည့်နေပြီဖြစ်တာကြောင့်မတ်လ29ရက်နေ့မှာတော့ထိုင်းအလို့သမားရေးဌာနကနေ online စနစ်နဲ့သုံးပြီးလုပ်ငန်းရှင်တွေစရင်ပေးသွင်းကြဖို့အတွက်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းကိုလည်းကိုရဲမင်းကဆက်ပြောပြပါပါတယ်
။ကျွန်တော်တို့ဒီ time back ကတော့အဲ online စနစ်နဲ့လူရှင်တွေမျိုးနာမည်စင်းတွေပေးခိုင်းထားမယ်။နောက်ပြီးရင်ဖြည်းဖြည်းချင်းလုပ်ဝေသွားမယ်ဆိုပြီးတော့ပုံစံမျိုးနဲ့ထွက်လာတော့တွေ့ရတယ်။လူကတကယ်မမီတော့ဘူးဆိုတာသူတို့ကောင်းကောင်းသိနေ
ပြီလေ။နိုင်ငံတွင်းမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေအနေနဲ့နှစ်နိုင်ငံအစိုးရတွေထုတ်ပေးနေတဲ့လက်မှတ်ပေါင်းစုံကိုလှုပ်ဆောင်နေရတာကြောင့်ငွေကုန်ကြေးကျများနေတဲ့အပြင်ပွဲစားတွေကအဆက်မတန်ငွေကြေးတောင်းခံပြီးလုံဆောင်နေတာတွေလည်းရှိနေတာပါဒါအပြင်အထောက်အထားပြည့်စုံအောင်အခုလိုမျိုးသတ်မှတ်ရအတွင်းပြီးစီအောင်လုပ်နေရတဲ့အတွက်လည်းညအိပ်ဆောင်ပြီးလုပ်နေရတဲ့အခြေအနေတွေဖြစ်လာတာပါဒီကိစ္စကိုနိုင်ငံအစိုးရတွေကဖြေရှင်းပေးဖို့အတွက်ကြိုးစားနေပြီးမလ28ရက်နေ့မှာတော့မြန်မာလူသမားဝန်ကြီးထိုင်းနိုင်ငံကိုလာရောက်ဖို့ရှိနေတယ်လို့လည်းသိရပါတယ်ရှင်
အေးမှာပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်တရုတ်နိုင်ငံဘီဂျင်းမြို့တော်စီကိုမြောက်ကိုရီးယားခေါင်းဆောင်ဒါမှမဟုတ်ရင်မြောက်ကိုရီးယားထိပ်တန်းကိုယ်စားလှယ်တွေတွားခဲ့တယ်ဆိုတဲ့သတင်းတွေတော်တော်လေးထွက်ပေါ်နေပေမဲ့တရုတ်အစိုးရကတော့အင်္ဂါနေ့ကုန်နဲ့အထိဒီသတင်းပတ်နဲ့ပတ်သက်လို့တစုံတရာပြောကြားခြင်းမရှိပါဘူးတကယ်တော့လက်ရှိမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တွားခဲ့တယ်ဆိုရင်သူနဲ့တောင်ကိုရီးယားသမ္မတအမေရိကန်သမ္မတတွေနဲ့တွေ့ဆုံမှုရှိနေချိန်မှာထူးခြားတဲ့တန်တမာရေးတိုးတက်မှုလို့လည်းသုံးသပ်နေကြပါတယ်။ဘီဂျင်းနဲ့ဆိုမျိုးတော်တွေမှာရှိနေကြတဲ့ VOA သတင်းတောက် VOI နဲ့ Brian Patano ပြပူထားတဲ့သတင်းတွေကိုမတ်စုမြတ်မုံကအစုစည်းပြီးတော့တင်ပြပေးထားပါတယ်။နားဆင်ပါ
။မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ဘီဂျင်းမြို့တော်ကိုခေတ္တလာရောက်ပြီးတရုတ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေပို့ပြီးတော့ကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ င်္ဂါနေ့နေ့လယ်ပိုင်းကရဲဆိုင်ကယ်တွေချက်ရံထားတဲ့မော်တော်ယာဉ်တန်းကြီးဘေကျင်းပူရာတဲကိုသွားခဲ့ပြီးတော့ဆန်တက်လောက်အကြာအမဲရောင်လင်မိုဇင်ကားတစ်စင်းလုံခြုံရေးအပြည့်နဲ့ပူရာတဲဝင်သွားခဲ့ပါတယ်ပူရာယုံကိုလည်းအများပြည်သူကိုဝင်ခွင့်မပေးဘဲပိတ်ထားခဲ့တဲ့အတွက်မြောက်ကိုရီးယားကောင်းဆောင်တွေတရုတ်နိုင်ငံထဲကနေပြန်ထွက်သွားတာဆိုတဲ့သတင်းတွေပို့ပြီးတော့ထွက်ပေါ်ခဲ့ပါတယ်မြောက်ကိုရီးယားကောင်းဆောင်ဟောင်းအရင်တရုတ်နိုင်ငံကိုလာရင်စီလာလေးရှိတဲ့အစိမ်းရောင်ယထားနဲ့စင်တူယထားတစင်းဘေကျင်းပူရာမှာတနင်္လာနေ့တုန်းကစတွေ့ခဲ့ပြီးဘေကျင်းမြို့ရဲကအစိုးရဧကီဟာမှာလည်းညာလုံးပေါက်လုံခြုံရေးတင်းကျပ်ထားခဲ့ပါတယ်လက်ရှိကောင်းဆောင်ကင်ဂျုံအန်ရဲ့ဖခင်ကင်ဂျုံအီလ်အရင်ကတရုတ်နိုင်ငံကိုသွားရင်အဲ့ဒီယထားမျိုးနဲ့သွားလေးရှိတာမို့အခုလဲကင်ဂျုံအန်ကိုယ်တိုင်လာတာလို့ပို့ပြီးတော့ထင်မှတ်နေကြတာပါကင်ဂျုံအီလ်စီးတဲ့အထူးယထားကိုတခြားမြောက်ကိုရီးယားအစိမ်းမြင့်ဘဲကိုစလဲမှတရုတ်နိုင်ငံသွားရင်စီးလေးမရှိဘူးလို့မြောက်ကိုရီးယားအရှေ့တုံးသက်သူပညာရှင်တယောက်ကပြောပါတယ်။ကင်ဂျုံအန်တရုတ်နိုင်ငံကိုသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကရောမြောက်ကိုရီးယားဘက်ကပါအတည်ပြုပြောခြင်းမရှိသေးပါဘူး။အင်ကာနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးပေမဲ့နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ရင်းကတော့လောလောဆယ်ဒီသတင်းသူမသိသေးဘူးလို့တုံ့ပြန်ခဲ့ပါတယ်။အရင်ကောင်းဆောင်ကင်ဂျုံအီလ်တရုတ်နိုင်ငံကိုသွားခဲ့တော့ကလည်းသူရဲ့ယထာမြောက်ကိုရီးယားနယ်စပ်ဖက်ဖြတ်သွားတော့မှတရုတ်အစိုးရဘက်ကခရီးစဉ်ကိုအတည်ပြုလေးရှိပါတယ်။တကယ်လို့သာကင်ဂျုံအန်ဒါမှမဟုတ်လဲမြောက်ကိုရီးယားနိုင်ငံမှာအရေးပါသူတယောက်ယောက်တရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေမှန်ခဲ့ရင်တန်တမန်ကြီးအရာအင်မတန်ထူးခြားတဲ့တိုးတက်မှုဖြစ်ပါတယ်။ထိတ်တရင်ဆိုင်မယ်ဆိုတဲ့ရန်လိုတဲ့ရည်တည်မှုကနေမြောက်ကိုရီးယားကတန်တမန်ကြီးနီလန်ဘက်ကိုပြောင်းသွားတာဖြစ်ကောင်းဖြစ်မယ်လို့လေးလာသူတွေကသုံးသပ်ပါတယ်
။ဒီကိမ်ဂျင်းရင်းတောင်ကိုဟောင်ကဆိုရှင်ကိမ်ဂျင်းကိုလည်းဟိုဒီတော့ကရောချစ်ချင်ခွေကိုဆောင်းဘူးရှင်ကြီးကိမ်ဂျင်းကြီ
းတကယ်လို့ကင်နာဒီကိုတကယ်လာသွားတယ်ဆိုရင်တော့လက်ရှိရှုပ်ထွေးနေတဲ့နိုင်ငံတကာအခင်းကျင်းကြမှာကိုရီးယားကျွမ်းကျွယ်ရဲ့မဟာဗျူဟာမြောက်တိုးတက်မှုချိန်ခွင်ရှာနှိမ့်နိုင်မှုသူတခုခုလုပ်ဖို့လိုတယ်လို့ယုံကြည်တဲ့အတွက်ဒီကိုလာပြီးတော့ဆွေးနွေးတာဖြစ်ပါလိမ့်မယ်
။ဖူဒန်တက္ကသိုလ်ကမြောက်ကိုရီးယားအရေးကျွမ်းကျင်သူချိုင်ဂျင်ရန်ရဲ့အမည်ဖြစ်ပါတယ်တရုတ်နိုင်ငံကိုလာတဲ့အတွက်တိတ်မပြေလည်တဲ့တရုတ်နဲ့ဆက်ဆံရေးကိုတိုးတက်စေနိုင်တဲ့အပြင်တောင်ကိုရီးယားသမ္မတအမေရိကန်သမ္မတတို့နဲ့တွေ့ဆုံဖို့ရှိနေချိန်မှာနိုင်ငံတကာရဲ့စိုးရိမ်မှုကိုလည်းပြေလျော့စေနိုင်တယ်လို့သူကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကင်ဂျုံအန်တို့ဧပြီလရဲမှတွေ့ဆုံပြီးထိပ်သီးစည်းဝေးပွဲကျင်းပဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်နဲ့လည်းတွေ့ကောင်းတွေ့နိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းမီလာရဲမှတွေ့ဖို့ပြင်ဆင်နေတာပါ။မြောက်ကိုရီးယားနဲ့အမေရိကန်တို့တွေ့ဆုံဆွေးနွေးကြရင်တရုတ်ဘေးရောက်သွားမယ်လို့တရုတ်အစိုးရဘက်ကစိုးရိမ်မှုရှိနေတာကြောင့်ကင်ဂျုံအန်တရုတ်နိုင်ငံလာတယ်ဆိုရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိတယ်လို့ဆိုမျိုးတော်မှရှိတဲ့ Sankyun Institute of China Studies ကပါမောက်ခစောက်ချုံကူးကပြောပါတယ်
如果我觉得真的他能来中国的话
金正恩အစိုးရနဲ့習近平အစိုးရတို့ကြားမှာဆွေးနွေးတယ်ဆိုတာမရှိသလောက်ပါပဲအပြန်အလှန်မယုံကြည်တဲ့စိတ်တွေကလည်းအတော်လေးပြင်းထန်ပါတယ်။မြောက်ကိုရီးယားအစိုးရဆက်ပြီးတော့ရပ်တည်နိုင်မှုခင်ဂျွန်းအွန်းကအမေရိကန်နဲ့အပေးအယူသဘောတူညီမှုတွေလုပ်ပြီးတော့တရုတ်အပေါ်မှာဆန့်ကျင်မှာကိုလည်းတရုတ်ဘက်ကစိုးရိမ်နေပါတယ်
။တရုတ်နိုင်ငံဟာရခိုင်နယ်ကမြောက်ကိုရီးယားအတွက်အရေးအကြီးဆုံးမဟာမိတ်နိုင်ငံတစ်ခုသာမကအကြီးဆုံးကုန်သွယ်ဖက်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆားသုံးဆန့်တက်မှုတွေကြောင့်ကုလသမဂ္ဂကပြင်းထန်တဲ့အရေးယူတန်းခါမှုတွေကိုချမှတ်ခဲ့တာမှာတရုတ်ကလည်းလိုက်နာပြီးတော့တန်ခတ်အရေးယူခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးထိခိုက်ခဲ့ပါတယ်ဒီလိုအခြေအနေမှာကင်ဂျုံအန်သာတကယ်ဘေကျင်းမြို့တော်ကိုသွားတယ်ဆိုရင်တမိုင်းဝင်ထူးခြားမှုအဖြစ်လဲမှတ်တမ်းတင်နိုင်ပါတယ်2011ခုနှစ်မှာသူမြောက်ကိုရီးယားခေါင်းဆောင်ဖြစ်လာတဲ့ကဘယ်နိုင်ငံကိုမှသွားခဲ့ခြင်းမရှိသလိုဘယ်နိုင်ငံခြားခေါင်းဆောင်တွေမှလည်းတွေ့ဆုံခဲ့ခြင်းမရှိပါဘူးသူဖခင်ကင်ဂျုံအီရုံကတော့မြောက်ကိုရီးယားအတွက်အရေးကြီးတဲ့တရုတ်နိုင်ငံစီကိုမကြာခဏသွားခဲ့သလို2000ပြည့်နှစ်တောင်နှင်းမြောက်ကိုရီးယားထိပ်သီးစည်းဝေးပွဲမလုပ်ခင်တရုတ်နိုင်ငံကိုသွားပြီးတော့အဲ့ဒီအချိန်တုန်းကတရုတ်သမ္မတဂျန်စီမင်းနဲ့တွေ့ဆုံခဲ့ပါတယ်ရှင်
။မဆုမြတ်မွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ဘော်ရူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်အင်္ဂါညဓာတ်ရိုက်လီလိုင်းဆွေးနွေးချက်တွေကိုပြန်ပြီးတော့တင်ဆက်ပေးမှာမို့ဆောင်းမြော်နားဆင်ကြပါခင်ဗျာ။
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတော့လိုင်းဒို၁၉၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းဒို၁၉၂၅၃၂နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ၁၉၀ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီ၉နာရီအစီအစဉ်ပြည်ပြင်း၂၀နာရီမှာလိုင်းဒိုမီတာ၂၅၃၂နဲ့လိုင်းလက်မီတာ၁၉၀ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American အတန်မြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မတ်လ27ရက်ဗုဒ္ဓဟူးနေ့မနေ့ပတ်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ အခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ၃၂၄၀၄၀ချစ်တိုအပြင်လိုင်းလက်မီတာ၁၉၀ကီလိုဟတ်၁၅၅၅ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA Facebook
စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ပြန်မပြောလို့တပြေးသက်တပြေးသက်ဆိုတာတကယ်တော့ပြည်သူပေါ့နော်။ပြည်သူဆိုတာတကယ်တော့အရာအလုံးကိုအဆုံးဖြတ်ပြီးနိုင်တဲ့လူတွေပါ။မြန်မာပေါ်ကတွေ
တရရဲ့လိုင်းဆွေးနွေးကမ်းစီစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်နန္ဒခင်အင်္ဂလိပ်စာသင်ခန်းစာစာတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင ကောင်းစဉ်နဲ့ရေးသားထားတဲ့ထိုင်းနိုင်ငံတို့ဒေနေရှင်းသတင်းစာပါတဘောရမြင်ဆောင်မကူကောက်နှုတ်တင်ပြပါမယ်အခုချိန်ထိပါမမပါဝင်ပဲနေနေတဲ့မြန်မာနိုင်ငံရဲ့အင်းကြီးချင်းထိုင်းနိုင်ငံဟာရိုဟင်ညာကိစ္စမှာဥဆောင်မှုခံခံနာကနေပါဝင်လှုပ်ဆောင်သိမ်းပြီးဆိုပြီးတော့အစကြီးရေးသားထားပါတယ်ဒီလိုသာမဟုတ်ဘူးဆိုရင်ထိုင်းနိုင်ငံအတွက်ကဒေတာတွေမှာပါပိုးပြီးတော့ဆိုးရွားလာစေလိမ့်မယ Susuwang Doka de Tatan Laha, Bangladesh Nangama Koloni Jabi, Assembly Trap Bini Rajao, Yi Draga Putu Lane Mare, Dipatana Yu Pishimu Sura Lureke Saram Hobau, Kula Damagaga Mima Setago Lumiozu like Hilin Pesha Muri Pilone de Lu Suswevare, Nangaga Ninele, Di Doka de Kekeju, Kandre Pishimu Yima, Bora Mimu Shini Javare, Nangandro Mimaga. မြန်မာဆိုရရဲ့ကိုင်းတွဲလှုပ်ဆောင်မှုတွေအပေါ်ပြင်းထန်တဲ့ဝေဖန်ခဲ့ကြသလိုမြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုလည်းပြစ်တင်ပြောဆိုနေကြပါတယ်မြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကြီးကလည်းဒီပြဿနာကိုဖြေရှင်းပေးတာတဲ့နိုင်နိုင်နင်းနင်းကိုင်းတွဲဖို့ချိန်ပြီးတော့အကူအညီပေးနေပါတယ်ဒီရေခင်းကြီးကိုဝင်ရောက်ဖြေရှင်းရေးမှာအာဆီယံအဖွဲ့က 피아비 타이도무리 시비메 대차 나이간이가로 카킹긴 니루자바데 타이 나이간이네 디 로힝야 이네 빠따비로 뿌멘린린 뾨소부 루안니바비 소야나데 벵글리시 네자가 도카데 스칸니가니 루먀옹 쭈바무리 피라비 도카데리하 타이 나이간티 욕라메 소인 뼈다나 시라나이마레 티야무 시데 피시엔무 묘다 말롭후 소인 로힝야리하 အရှိဘက်နဲ့ တောင်ဘက်ရက်တီစီ ထွက်ပြေးတာမျိုးတွေ တကြောပြန်ပြီးတော့ လှုပ်လာဖို့ အလားအလာတွေ ရှိနေတဲ့အစားသဖြင့် ရေးသားထားပါတယ် ဆက်လက်ပြီးတော့ တင်ပြကြတာကတော့ Asia Times Online မှာ ဖတ်ရှုရတဲ့ ဆောင်းပါးဖြစ်ပါတယ် မြန်မာနိုင်ငံမှာ လူမျိုးတုံးတပ်ဖြတ်မှုတွေ ဖြစ်အောင် Facebook ကပံ့ပိုးနေသလား ဆိုတဲ့ ခေါင်းစဉ်နဲ့ Lee Shot ရေးသားထားတာပါ အရင်က Internet ဝင်ရောက်ကြည့်ရှုသူ အလွန် နေပါတဲ့ မြန်မာနိုင်ငံဟာ အခုတော့ Digital ခေတ်ကြီးတဲကို ကြေကြေပြန့်ပြန့် ရောက်ရှိလာနေပါပြီ Facebook ဟာ မြန်မာနိုင်ငံအတွက် internet ပဲ ဖြစ်တယ် ဆိုရင် အများစုက လက်ခံကြမှာပါ လုံညုံရေး တပ်ဖွဲ့တွေက နေ စတင်တဲ့ အကြမ်းဖက်မှုတွေ လူမှု အတိုင်းအတာမှာ ဖြစ်ပေါ်နေတဲ့ ပြိပခတ်တွေ တခြား ကုလသမဂ္ဂ တာဝန်ရှိသူတွေ အဆိုအရ လူသားဓုပေါ် ကျူးလွန်တဲ့ ရာဇဝတ်မှုနဲ့ လူမျိုးစုလိုက် ရှင်းလင်း ဖယ်ရှားမှု မြောက်တဲ့ လုပ်ရက်တွေ ရိုးညာ လူနည်းစုတွေ အပေါ်မှာ မျိုးတုံး တပ်ဖြတ်မှု အစင်းလူတောင် ပြောဆိုနိုင်လောက်တဲ့ ဖြစ်ရက်တွေကို Facebook ကနေ မီးလောင်ရာ လေးပင့် ပေးနေတယ်လို့ ဖြစ်နေပါတယ် ကုလသမဂ္ဂရဲ့ အချက်လက် ရှာဖွေရေးအဖွဲ့ရဲ့ အကြီးအကဲ Mazuki Darusman ga Myanmar nengan ma Rohingya 63 ne zak ga ni phyat jaw pi lo Bangladesh ko thwet pi ka ja de lu da chin sanam mu san ya be dukkha atet atet phit paw mu ma Facebook ha aye pa de akhan kana ga ni pa win ni de lo pyo so ka ba de Myanmar nengan ma Facebook tong swe de account tan 30 shi pi lo mobile phone a yang san ni ma Facebook account phwin tha pi da phone ni le wa yu nai ma de တန်း30ဆိုပေမဲ့လူတယောက်မှာအကောင့်တစ်ခုတည်းပိုးပြီးတော့ဖွင့်ထားကြသူတွေရှိပါတယ် Facebook ကမြန်မာအစိုးရရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့ပြည်သူကိုပြောချင်တဲ့သတင်းစကားတွေကို Facebook ကနေတဆင့်တင်ပြပါတယ်ဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအမြဲတမ်းအရေးကြီးတဲ့အစိတ်ပိုင်းကြီးတစ်ခုဖြစ်နေပါတယ် Facebook ကတဆင့်ဝါဒဖြန့်နာတွေသတင်းအတုဖြန့်ချီမှုတွေတွေးထိုးလှုံ့ဆော်တာမျိုးတွေလည်းရှိနေပါတယ်ဆယ်စုနှစ်တင်နဲ့ချီးပြီးတော့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်မှာတင်ကြားခဲ့ရတဲ့ပညာရေးစနစ်ကြောင့်လူအများစုမှာစမ်းစစ်ဝေဖန်နိုင်စွမ်းနဲ့အချက်လက်တွေကိုသုံးသပ်စစ်ဆေးတတ်မှုအားနည်းနေကြတာကလည်းပြဿနာတစ်ခုဖြစ်နေတဲ့အကြောင်းရေးသားထားပါတယ်။ VOA ရဲ့ဗိုလ်လုံးနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian အတုံးနှုံးတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီအသုံးဖြစ်တဲ့လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင်းခံနိုင်တဲ့သဘောဖြစ်ပါလေ။တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါလေ။ idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါလေ။ဒီအသုံးရဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လိုအပ်ကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ဂျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပင်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ဂျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်းစီစဉ်တက်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုတင်ဆက်ပေးကြတာပါအခုတော့မနေ့ကညပိုင်းတုန်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်မတ်တင်ကြီးထက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မတင်ကြီးထိုက်ပါမြန်မာရုပ်ရှင်တွေဗီဒီယိုကားတွေမြန်မာဇာတ်ကားတွေရဲ့အရေးသွေးနဲ့ပတ်သက်ပြီးတော့ရုပ်ရှင်ကြီးပရိသတ်တွေကြားကြဲကြဲပြန့်ပြန့်ဝေဖန်မှုတွေစမ်းသပ်မှုတွေအပေါ်အနုပညာရှင်အတိုင်းဝိုင်းကြမှာအရေးတယူရှိပါသလားဒါဒီနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲဖို့အတွက်ဥတည်နေတာတွေရောတွေ့ရပါသလားဆိုတာကိုဒီညမှာစမ်းသပ်ဆွေးနွေးချရအောင်ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်ဆိုင်းဆရာသတင်းစာဆရာကိုဦးဆွေနောက် New York Flint Film Academy ကျောင်းစဉ်ရုပ်ရှင်ထုတ်လုပ်သူကိုကျော်သိန်းခအခွင့်အရေးလှူရှားသူမတ်တင်စာရွှင်လက်ရည်ကိုကျွန်မဖိတ်ခေါ်ထားပါတယ်။အဲ့တော့ဒီအနုပညာလောကမှာစိတ်ကူးသစ်တွေအတွေးခေါ်သစ်တွေလုပ်ပုံကိုင်းပုံအသစ်အခင်းကျင်းသစ်ပေါ့နော်။အနုပညာလောကမှာတကယ်ပဲခါခါတီးတီးဖြစ်နေကြပါသလား?ဆရာကိုဦးစွေအရင်ဆုံးဆွေးနွေးပေးပါရှင်ဆရာ
။အဲ့တော့ဟိုကျွန်တော်ညီဘဝတည်မိကြတဲ့စိတ်တုံးကဆိုရင်ဘယ်သူကြီးရေတော့မနည်း။တန်းနေနေဝေးခြေဘဝတော့နင်းအကျဉ်းတို့လင်မယား။ကြကြမို့စားရဇာကားကြီးအများကြီးပဲဗျပြောရရင်မြန်မာရုပ်ရှင်ဟာအဲ့ဒီဖြစ်ကာလကအစဉ်နဲ့မနေချက်ဘူးတနည်းနည်းဇာကားကောင်းအများကြီးပြောက်ခဲ့ပြီမယ်လေအရေးသက်ကရုပ်ပြီးရုပ်ရှင်အပ်ပြီးတယ်ဒါပေမဲ့အဲ့ဒီဖြစ်မှလည်းပြောမယ်ဆိုဒီကိခေါ်ပေါ်ဗျာဟိုပေါ်ကားကြီးလေရှိကောင်းရှိကြမှာပေါ့နော်ဒါပေမဲ့နေခဲ့လိမ့်မယ် ตาวินะดีนี้ขึ้นมาจ้ะก็ปอกาดิตลอดญาณนี่แหละอะกูไปแต่อะญาติวีกันจ้ะได้ไตเลยบ่เนี่ยเนาะโอเคครับไอ้ปอกาดิบาลุปอโอเคครับปอกาดิบาลุเดี๋ยวปอญาอะญาติเลยสู่กันกูที่น้องนี่เปล่ามั้ยสู้อีวิดีโอนี่มาตะละขึ้นมาพลินนี่ชาปาพี่တော့ยกขึ้นไล่กูคักๆล่ะเลยจริงวิดีโอปอล่ะเลยไอ้ปอล่ะเตะปอมุติพี่တော့ญาติยกขึ้นอ่ะ ဟိုစင်ရဲ့ဖြစ်စင်ရအခုလုံချာဆုံးရတာဖြစ်တယ်။ဒါကြောင့်ဆိုဗီဒီယိုဖြစ်မှာအကုန်လုံးဟာအများဆုံးရရှိဟိုအဓိကထားလာကြတယ်။နောက်စီးပွားရေးသမားတွေထုတ်ထုတ်ရေလောကတွေဝင်လာကြတယ်စိတ်ယုံတွေကထုတ်လိုက်တဲ့ဘုံကြီးစီးလူတွေတွေ့လို့ပဲပေါ့ဗျာပြောမှမဆိုရင်တော့တနည်းတနည်းကိုစကားကြီးအများကြီးထွက်ပြကြတယ်။သုံးလေးရက်နဲ့ရိုင်းနိုင်တဲ့တိုက်တာတွေကိုမင်းသားတွေကလည်းသဘောကျခဲ့တယ်အဲ့ ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပြီးတော့ဟိုကြက်ရင်းပေါ်မှာလေတနင်္ဂနွေထိုင်ရကြတယ်နော်တချို့တိုင်ရည်ဆိုကျွန်တော်မြဝတဲ့နေနေွေးရငင်းကြရတာဝတ်တူကိုကန်ပြီးတော့တနင်္ဂနွေမှာတော့ဝတ်တူစာအုပ်တန်ပြီးတော့ ထောင်းတော်သွားကြတယ်တခါသွားလို့ရှိရင်၃လေးကားလောက်ရိုက်ကြတယ်ကျွန်တော်ဆူလို့ဒါဘာလဲဆိုတော့အညွတ်ပညာကိုငွေအတွက်အညွတ်ပညာကိုကုတုံးလုပ်ပြီးတော့ငွေအတွက်သုံးချခဲ့တာကြားတာပါနော်ဒါပေမဲ့အကုန်လုံးကမဆိုးလို့ပါဘူးဒါပေမဲ့အများစုကတော့အဲ့ဒီအတိုင်းဖြစ်ကြကြတယ်အဲ့ဒီရဲ့ဒဏ်ဒီဒဏ်ဒီဒဏ်ဒီအားလုံးကညီမရုပ်ရှင်
တော့ကအခုကြာတင်လာကြရတာပေါ့နော်ဒါကျွန်တော်အရင်ပြောတာပါဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာလည်းကျမတို့အခြေတစ်ဝက်ထပ်ပြီးတော့ဆွေးနွေးကြတာပေါ့အဲ့တော့ဟိုပါဝင်ဆွေးနွေးဖို့အတွက်ကိုဘိုးဘိုးရှိပါတယ်ရှင်ဟုတ်ထောက်ခံပါတယ်ဆရာပြောတဲ့ပုံစံကျွန်တော်လည်းအဲ့လိုမျိုးပေါ့လေဟိုအခုကသူတို့ကဟိုအနုပညာကိုတိုးတက်ချင်တယ်တိုးတက်ချင်တယ်ပြောတယ်ဘာမှဟိုနီးပညာပိုင်းမှာ see the Pieta Garo, Trujaka, a Kala of a Chiara Voli, a Kong Kong Kari, or Nyan Yolenabo. I met Trua, or Anupina, a Kutano Virgin, Anupina, Loga Baluma to the Lesor, or Tru, Bulubium, Anupina Shinibono, Pisa Pubio, Nibina Vine, Nabujan, or Talan, Talania Kaimamu. အဲ့လိုမျိုးတွေကျွန်တော်ကတော့ပို့ပြီးကြိုးစားတင်တယ်လို့ပို့ပြီးထင်ပါတယ်ခင်ဗျာနောက်ပြီးတရားကိုတရားအဲ့လိုမျိုးတွေဟိုအပြစ်တွေပုံချအပြစ်တွေပြောနေမှာစအားလုံးဟိုစုပေါင်းဟိုဘောနော်ဟိုတော့အရှေ့ကဟိုအရှေ့ကလူကြီးတွေရတယ်နောက်ကလူငယ်တွေရလူငယ်တွေရှိမှာပြန်တင်စရာရှိတာတင်နောက်ကလူငယ်တွေရတယ်အရှေ့ကလူကြီးတွေရှိမှာပြန်လေ့လာရှိတာလေ့လာပြီးအဲ့လိုမျိုးလေးဟိုကောင်းကောင်းလေးလုပ်ရင်တော့
ဟုတ်ကဲ့ပါကျေးဇူးပါရှင်ကိုဘိုးဘိုးကိုဘိုးဘိုးဆွေးနွေးသွားတာတော့ဒါလူကြီးတွေရောမျိုးဆက်ဟောင်းတွေရောမျိုးဆက်တစ်တွေရောရှင်နေပြီးသားလူတွေရောအစ်တွေရောအပြန်အလှန်လေးစားမှုနဲ့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဘက်ကနေပြီးတော့ဆွေးနွေးသွားတာပါအဲ့တော့ဒီမျိုးဆက်တစ်မျိုးဆက်ဟောင်းဆိုပြီးတော့ကိုဘိုးဘိုးခုနပြောသွားသလိုပဲကျမတို့စီကိုစာရေးသားလာတဲ့လူတယောက်ရှိပါတယ်အဲ့
ကျွန်တော်တို့ကတော့ထွက်ပြီးပညာသင်ကြတယ်တချို့ကစီးပွားရေးဆိုင်ရာတချို့ကနည်းပညာဆိုင်ရာတချို့ဆိုအနုပညာတီထွင်မှုဆိုင်ရာစရာတွေကိုတွေ့နေရပါတယ်သူတို့တွေဟာသင်ပြီးတဲ့ပညာကိုတချို့ဆိုမိမိကောင်းစားဖို့အဲ့ဒီပြည်ပနိုင်ငံတွေမှာပဲလောကန်စားတောက်ကြတယ်လို့နှလုံးသားလှတဲ့လူငယ်တချို့ကြတော့အမိညီမနိုင်ငံကိုပြန်ပြီးတီထွင်စမ်းသပ်ပြကြတယ် ရုပ်ရှင်နဲ့ပေပတ်ကိုပြောရရင်နောက်ပိုင်းလူငယ်တွေကတိတ်တော်ပြီးတော့စီးစနစ်ရှိတဲ့အပြင်သူတို့ရဲ့ထုတ်ကုန်ရုပ်ရှင်ကားတွေဟာအစဉ်အတန်းတစ်ခုကိုလှမ်းချိတ်လာနိုင်တာသတိထားမိတယ်။ငွေပေးကြည့်ရတာတန်တဲ့လို့ပရိသတ်ရဲ့အသိမှတ်ပြုတ်ခံရတဲ့အထိကြော်ကြားလာကြတယ်။အခုတော့အဲ့ဒီလူငယ်တွေကိုရင်ဘက်ဖွင့်ပြီးလက်ကမ်းကြိုဆိုရမယ်အစားကန့်လန့်တိုက်ပြီးတော့တင်းခံနေတဲ့လူတစု ဒီကောင်ကတော့ကျမတို့စီကိုဒါဆာရေးသားလာတဲ့တော်ရရှင်တူကတောင်းဆိုထားပါတယ်ဒီပေါ်မှာကိုကျော်သိန်းခဆွေးနွေးပေးပါဦးရှင်
ဟိုတကယ်
ဒီဆိုရင်စိတ်ဆိုရယ်နဲ့ပတ်သက်ပြီးတဲ့ခါရောက်တော့ဒါအနုပညာလောကပဲရှင်ကျေကျေပြန့်ပြန့်ကြီးပဲဘယ်သူမဆိုဒီလောကမှာဝင်ရောက်ချေချနိုင်တယ်ဘယ်သူမဆိုကိုယ့်ရဲ့ထုတ်ကုန်မှာပဲဒါဟာပရိသတ်ကြိုက်လို့ရှင်ရင်ဒါဟာရက်တီလို့ရတာပဲဆိုတော့ခုနဆွေးနွေးသွားကြသူတွေထဲမှာလည်းပါပါတယ်စိုးရိမ်စိတ်ပေါ့နော်
ဒီမင်းဆွေဟိုနေပယ်ထဲမှာရှိနေတဲ့လူဟောင်းတွေရဲ့စိုးရိမ်စိတ်ဆိုတော့ဆရာကိုယ်စွေဒီပေါ်မှာဆွေးနွေးပေးပါဘာတွေကိုစိုးရိမ်နေကြတာလဲရှင်ဘာစိုးရိမ်ချက်များရှိနိုင်ပါ့မလဲဟိုအရင်ဆုံးပြောချင်တာဟိုကျမ်းမပြောသေးဘူးပိဋကတ်ပိဋကတ်ဆိုတာတကယ်တော့ပြည်သူပေါ့နော်ပြည်သူဆိုတာတကယ်တော့အရာအလုံးကိုအဆုံးဖြတ်ပေးနိုင်တဲ့လူတွေပါညီမပေါ်ကားတွေတကယ်တော့မြန်မာနိုင်ငံမှာတကယ ตาอะแล้วตะเกยนั้นติติจีได้ตาตะเกยอเส้นนั้นเนี่ยตาเนเนนี่ก็อะแล้วมีมาปอกก็ดิบาลุเจ็ดติเนี่ยไอ้ตัวเป้ยจะจอกไปเป้ยตักกะจี้โอ้ว่ามาเปล่าไอ้โหโหแมตตินี่แหละชื่อตัวบ่เนาะมงยังยาวเนี่ยไอ้มงยังเป้ยจะทําซาบุสวยแมตตินี่ตัดถั่วไหนมาหมอบ่เนาะอะเป้ยจะก็ซาต้งนี่ลุตาเนี่ยแมตตินี่ลุตาเนี่ย ဆက်ပြီးတော့ရောင်းနိုင်တော့အဲ့ဒီသဘောပါပဲရုပ်ရှင်ဆိုတာဆိုင်နိုင်တယ်ကြာအဲ့တော့ကျွန်တော်တို့မြန်မာရုပ်ရှင်လောကမှာပေါ်ကားရှင်နေရတယ်ပိတ်တဲ့နေတဲ့ဆိုင်တာဟုတ်နော်ကျွန်တော်ကမဆိုရင်အရာအလုံးကပိတ်တဲ့နေတဲ့ဆိုင်တာလေပိတ်တဲ့ဟာအရာအလုံးကိုချေချင်းရှိတဲ့ဆိုတာအခုခီလို့ဇနီးမောင်နိုင်ရောက်ပုံမှန်အကောင်းဆုံးသတိပါပဲဒီဟိုဒီဟိုခီလို့ဇနီးမောင်နိုင်ရောက်ရဲ့အောင်
အဲ့အကုန်လုံးပေါ်ကားကြီးရက်ပုတ်ကလည်းတိတ်ရက်ပုံမှလည်းမူတည်တယ်မြန်မာရုပ်ရှင်လောကကြီးတိုးတက်မှုဆိုတာလည်းတိတ်ရက်ပုံမှမူတည်ပါလေကျွန်တော်ပြောပြပါဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့ဒီမြန်မာရုပ်ရှင်စကားတွေနဲ့ပတ်သက်ပြီးတော့ဒါကြော်ကြားသူတွေပါနော်နှုတ်ပညာနယ်ပယ်ဆိုတာတိတ်ပြီးတော့မှလည်းဩဇာကြီးပါလေဒီကြော်ကြားသူတွေရဲ့တာဝန်ယူမှုတာဝန်ခံမှုအပိုင်းကိုလည်
ဒီလိုရှင်လောကကလောကသားတွေရအခုလက်ရှိနေတဲ့တောသားတွေရေဒီလိုရှင်ပညာရှင်တွေဒီမှာရှိတဲ့ရှိတဲ့အတိတ်ပညာပေါ့နော်ရှိပြီးရတဲ့အတိတ်ပညာလို့ပြောတာသူတို့ရဲ့ဟိုဒီလိုရှင်လူပညာဆိုတာထက်ကိုဒီကျွန်တော်နိုင်ငံမှာတိမ်လို့နေခဲ့တဲ့ဒီလူခွင့်ရေးဆိုင်ရာဒီမိုကရေစီပိုင်းဆိုင်ရာသူတို့ဘာပေါ်မှာဒီမတူကွဲခြားမှုတွေပေါ်မှာဘယ်လိုနည်းနဲ့ကျွန်တော်တို့ကကြားပါတဲ့လည်းဆိုအထက် เนี่ยว่าที่เนี่ยเลยตอนมาแต่งสั้นนี่ตอนมาหาตาลูกตาหลังเจ้านะที่ท่อในท่อในตรงจะมีปูนดีอยู่ในตอนมาหลังเจ้านะที่เด็กเอามาที่ปูนดีมาแต่งสั้นที่เอาไปที่ดีใช่ไหมแต่ตอนนี้เส้นมาเก่าขึ้นใช่ไหมอันนี้เลยเรื่องที่สุดเลยตอนมาเลยที่หาตาอันนี้เลยแบบที่จะจ้าจ้ามาเลยว่าจ้ามาที่เด็กเอามาเรื่องที่สุดอยู่ยังไงก็ที่มาลูกที่ตาลายยาที่เจริญมุ้ยยาที่เจริญช้าที่เฉยนี่มาที่ ที่ยุ่งเฉยนี่ก็น้องอารมณ์ว่าเออไม่ได้อยู่ที่เราเยอะเฉยนี่มาเลยเรื่องที่สุดเลยประมาณเรื่องมาเลยประเทศสกาวีก็ได้ที่เรื่องนี้ที่สุดเจ้าหนูตอนที่เออเคยที่เด็กในที่นั้นไปมันเหมือนมันชี้เนี่ยตัวแก่ขาดแต่มาอยากไปเออหนูอยากไปขาดตัวที่เราเล่นด้วยกันเรื่องที่สุดเลยประมาณตอนที่ได้เสียลูกคนได้เข้าที่ได้เสียชัดดีตอนเมื่อวานวันนี้มาเลยตอนที่ตอนเราลูกตามว่าเราเล่นที่สุดเราคิดเสียที่จะกูตอนเราอยากจะเคยที่เราลูกคนเคยที่เราเล่นนี่ในรูปแบบ
นี่มาเลยบ่เนาะโอเคใช่โอเคเจสุบาจรกูเนอุลินสิบาเดกูเนอุลินซุนนิโบสร้างนี่บาเดရှင်วิญญาณซุนนิบากูเนอุลินเอ่อပြောရရင်တော့ဗျာကဘာကြီးလုံးနေဆိုတာလက်မခံနိုင်သေးတဲ့သူဘာကြီးပြားနေသေးလေလို့ပဲထင်နေလူတွေနဲ့ပြိပခါလို့ပဲရှင်ပါတယ်ဗျာဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အရင်ပြောရရင်တော့ဒါဒီဘာကြောင့်ဖြစ်လဲဆိုဒီကြာစဉ်းစားလို့ရှိရင်တော့ဗျာအဓိကတော့ဇကာရိုက်နေဆိုတာဇန်ညုံးလူတာပ
ဒီကတော့စာပေအားနည်းမှုကပေါ်ပေါက်လာတာပေါ့နော်စာပေများများဖြစ်ဖတ်မယ်စာပေယူရီယာအတိအများများများမြင်လာမယ်အဲ့ဒီအခါမှာတို့ရဲ့ဇမဲကလည်းပုံရော့ရည်သွေးရှိတဲ့
ကိုကိုကိုလည်းရည်သွေးမြင့်တယ်လို့လူတွေလည်းရည်သွေးရှိလာတယ်ရည်သွေးရှိတဲ့ရုပ်ရှင်ကားတွေကိုပို့ပြီးတော့နှိမ့်ပက်လာတယ်လို့ထင်ပါတယ်ဗျကျွန်တော်တို့ဥမာတစ်ခုဆိုပါဆိုဗျာဥတုခရိုက်တဲ့အားမျိုးပေါ့နော်ဟုတ်ကဲ့လာနော်ဥတုခခေတ်ကနောက်တစ်ခုကကြံမိုးလိုအားမျိုးပေါ့နော်ဆိုတော့တဘောကလူဟာအကောင်းကြိုက်လာတာနဲ့အများအကောင်းကိုမျိုလင့်လာတာပေါ့နော်တဖြည်းဖြည်းအဲ့တော့ဒီကနေ့ချင
ဒီကနေ့နေ့ပိုင်းမှာဗျာဟိုနာဝတရပဲဆိုပါလို့ဒီဂီတာလိုင်းနဲ့ရုပ်ရှင်လိုင်းညာဂီတာလိုင်းကတိုးတက်လာတယ်ဗျာဘယ်သူမှအကြည့်ပြောလို့မရဘူးလေးပြူဆိုတာကျွန်တော်စံကူရောက်မှသိတာဒါပေမဲ့သူစကားသူတချင်းကိုကျွန်တော်ဒီနေ့တည်းလက်ခံလို့ရတယ်ဗာလဲဓာတ်တာပါတယ်ဓာတ်နာပါတယ်ဖီလိုဆော်ဖီဘာညာပေါ့ဗျာအကုန်လုံးပေါ့နော်ဒီလိုချင်းအဲ့တော့ရုပ်ရှင်ကဘာကြောင့်မဖြစ်တယ်လဲအ
เสียเปลี่ยนนิดๆปอนเนาะวิบามะส่วนเสียบ้าเมียเปล่าขึ้นมาตะเลยดีตุ๊ดแต่ยินน่ะปัดตะไปเจนเราเนี่ยงานคงได้จัดจ้ะอะกูเล็กสิญาติโยมกันเลยนี่ก็ติดโกเนียปิมาตาลินยุสะติตัวยุสิอัตติญาวาวๆสนิทจะเซียตะเนี่ยจ้ะเลยลุงเหมดิโกเจนเราอาโกบุลุอันนี้ดิเจนเราลุจีดิโกอาโกลุญาတော့
ဟုတ်ကဲ့ပါဆရာကိုယ်စွေကျေးဇူးတင်ပါတယ်ရှင်။နောက်ဝင်ရောက်ဆွေးနွေးပေးခဲ့တဲ့ဒီကိုကျော်တင်ခမတ်တေသာရှင်လက်ကြီးကိုနေဦးလင်းအပါဝင်သောရရှင်နေဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။ဒါကတော့အင်ကာနီညပိုင်းမှာဆွေးနွေးခဲ့ကြတဲ့ဒိုင်ရိုက်လိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
မလ 22 ရက်နေ့ဟာကမ္ဘာရေနေ့ဖြစ်တာနဲ့အညီတန်ရှင်းတဲ့ရေရေကြီးပုံကိုမိမောင်းထိုးပြဖို့ကမ္ဘာတဝန်းရေနဲ့ဆက်ဆက်ပြီးဖြစ်နေတဲ့ပြည်ပခါတွေကိုဖြေရှင်းရေးလှုပ်ဆောင်ဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။ရေမရှိပဲအသက်မရှိနိုင်ပါဘူး။ဒါပေမဲ့လူပေါင်း 10,000ထောင်နီးပါးဟာတိတ်ကိုဆိုးရွားစွာရေရှားတဲ့ဒေသတွေမှာနေနေကြရပါတယ်။လူသန်းပေါင်း 1,800 လောက်ဟာမစင်အညစ်ကြီးတွေပါတဲ့ တောက်ရည်အရင်မြစ်တွေပေါ်မိခိုးနေကြရပါတယ်။ဒါကြောင့်ဝမ်းပြက်ဝမ်းလျှောလိုအတပေးကြနိုင်တဲ့ရောဂါပိုးတွေရမယ်အန်ဒရယ်ရှိနေပါတယ်။လက်ရှိရေသုံးဆွဲပုံနဲ့မတန့်ရှင်းမှုပုံစံအတိုင်းဆက်သွားနိုင်မယ်ဆိုရင်2050ပြည့်နှစ်ရောက်တဲ့အခါအန်ဒရယ်ကြမယ်လူပေါင်းတန်း3000အထိဖြစ်သွားမှာပါ။ရေအကြီးအသေးနဲ့အရေအတွက်ကိုထိန်းသိမ်းဖို့ရေဆိုးတန့်စင်တာကိုပိုလုပ်ဖို့လိုအပ်နေတယ်လို့သဘ ုံးပြနေကြတာကမတန့်ရှင်းမှုနဲ့ရှားပါးမှုတို့ကိုဖြစ်စေပါတယ်။ တစ်တော်မီနေလာပြီးတဘာဝနုံးမီတွေတောက်သွားတာနဲ့အမျှ၆သွေးတဲ့ဒေတာတွေပို၆သွေးလာပြီးစိုက်ပျိုးရည်အတွက်တင့်တော်မှုမရှိတော့ပါဘူးမုတ်တုံမူလိုရေအများပြားရတဲ့ဒေတာတွေကလည်းဘိုးပြီးတော့အချိန်များများနဲ့ပြင်းထန်တဲ့ရေလွှမ်းမှုကိုခံစားကြရပါတယ်မြေစည်းလွှာပြတ်သုံးတာကလည်းပြဿနာတစ်ခုပါမြေစည်းလွှာပြတ်သုံးတာကြောင့်အပေါ်ယံမြေလွှာ25ရံကနေတန်40အထိနှစ်ဆင်ဆုံးရှုံးနေပြီးရေကာဗွန်နဲ့အာဟာရဓာတ်တွေကိုမြေကြီးရဲ့ထင်းထင်းထန်ထန်တိတိတတလျော့ပါသွားနေပါလေစီးသွားတဲ့ရေထဲမှာနိုက်ထရိုဂျင်နဲ့ဖော့စဖရပ်ဓာတ်အများပြားပါနေတာကလည်းရေမတန့်ရှင်းရတဲ့အဓိကအကြောင်းတစ်ခုပါဒီနေ့ကမ္ဘာရေနေ့ရဲ့ဆောင်ပုဒ်ကို Nature for Water ရေအတွက်သဘောဝတရားလို့ပေးထားတာမှာအကြောင်းတချို့ရှိပါတယ်21ရာစုရဲ့ရေနဲ့ဆက်ဆက်တဲ့ပြဿနာတွေကိုဖြေရှင်းရေးသဘောဝကိုဘယ်လိုအသုံးပြုနိုင်မလဲဆိုတာစူးစမ်းရှာဖွေကြဖို့ပါဒီနီလန်တွေတဲ့တစ်တော်တွေမြက်ခင်းဖုံးမြေတွေနဲ့သဘောဝနုံးမြေတွေကိုပြန်ထိန်းသိမ်းတာမြစ်တွေကိုရေလွှမ်းလွင်ပြင်တွေနဲ့ပြန်ချိတ်ဆက်တာရေလမ်းကြောင်းတစ်လျှောက်ဂျားကန်ဟင်းသင်းရိပ်ပင်တွေစိုက်ပျိုးတာတွေပါဝင်ပါတယ်ဒါတွေအားလုံးဟာရေရရှိမှုနဲ့အရည်အသွေးကိုထိန်းသိမ်းပေးမဲ့သဘာဝအခြေခံနည်းလမ်းနမူနာတွေပါရေလမ်းကြောင်းတစ်လျှောက်ထိန်းသိမ်းစိုက်ပျိုးရေးကိုပိုကောင်းအောင်လုပ်ပြီးဒေသအလိုက်အပင်တွေတည်တည်ဝလံပန်းမှန်တွေကိုစိုက်ပျိုးပြီးတော့မြေစည်းလွှာပြတ်သုံးတာကိုကာကွယ်နိုင်ပါတယ်ရေစိုးကိုစစ်ထုတ်တန့်စင်ပြီးဇီဝမျိုးကွဲတွေပိုအားကောင်းအောင်လုပ်နိုင်ပါတယ်တဘာဝအရရေကိုစစ်ထုတ်ထိန်းထားနိုင်တဲ့နှုံးမြေတွေကိုကာကွယ်တာနဲ့မြေမအကျယ်အဝန်းကိုချော့ချတာကလည်းရေစည်းတာနဲ့မတန့်ရှင်းမှုကိုရော့စေပါတယ်။ကျွန်တော်တို့ရဲ့ဂေဟာစနစ်ကိုအစင်းနှိမ်ထားတဲ့အခါကျွန်တော်တို့အသက်ရှင်သန်တိုးတက်ဖို့လိုအပ်တဲ့ရေပမာဏလူဒုရစေရေးဘိုးပြီးခက်ခဲစေပါတယ်။ဒီပြဿနာများပြားကိုဖြေရှင်းတာမှာတဘာဝကိုအခြေခံတဲ့နည်းလမ်းတွေကဘယ်လိုအထောက်အကူဖြစ်စေမလဲဆိုတာကမ္ဘာရေနေ့မှာကျွန်တော်တို့စူးစမ်းလေ့လာကြဖို့ပဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင်
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မှောက်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ VOA မြန်မာဘက်ကဘူရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။အခုထုတ်လွှင့်တဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ7.25 ရူကနေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ညနေပဲ6နာရီကိုရနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ7.25ရူကနေလည်းနားဆင်နိုင်ကြပါတယ်ခင်ဗျာခုတော့နောက်ဆုံးရရှိထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်တာမျိုးသက်ကြီးညာပြပါလိမ့်မယ
်ဗြိတိန်နိုင်ငံမှာရုရှားတရှုံဟောင်းနဲ့သူ့သမီးတို့ကိုစစ်တုံးအဆင့်အာယုံကြောထိခဲ့စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားကနောက်ွယ်မှာရှိနေတဲ့တိုက်ကိုတိတာတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကပြောကြရင်ရုရှားရဲ့ NDA ကြီးတဲ့ဗျံမတာလှုပ်ရက်အတွက်အပြစ်တင်ဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာ10ရောက်မြောက်တမရကိုဒီကနေ့ဗိုလ်တပ္ပုနေမနဲ့ဆင်နိုင်မှာရွေးချယ်ကြတော့မှာဖြစ်ပါတယ်တမရဟောင်းဥထင်ကျော်အနားယူခဲ့ပြီးတဲ့နောက်မတ်လ23ရက်နေ့ကဒုတမရအသစ်ဖြစ်ရွေးချယ်ခဲ့တဲ့ဦးဝင်းမြင့်ကိုသမရရေးချင်းနဲ့ပြည်စုံမှုရှိကြောင်းမတ်လ26ရက်မှာကြေညာတာကြောင့်အခုဒုသမရ3ဦးဖြစ်တဲ့ဦးမြင့်ဆွေဦးဟန်လေးဗန်တီဦးနဲ့ဦးဝင်းမြင့်တို့တဲကတဦးကိုသမရရွေးကြမှာပါတရုတ်သမရလည်းဖြစ်တဲ့ကွန်မြူနစ်ပါတီဗဟိုကော်မတီထွေထွေတွင်းမှုလည်းဖြစ်တဲ့ရှီကျင်းပင်ဖိတ်ကြားချက်ရမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာတရုတ်နိုင်ငံကိုမတ်လ25ရက်တနင်္လာနေ့ကနေမတ်လ28ဗုဒ္ဓဖူးနေ့အထိရောက်ရှိနေကြောင်းတရုတ်အစိုးရဆင်ဝါသတင်းဌာနကအတည်ပြုပါတယ်။ချီးဆန်တွင်နှစ်နိုင်ငံခေါင်းဆောင်နှစ်ဦးတို့ဟာပေကျင်းရှိပြည်သူ့ခန့်မှန်းမှာတွေ့ဆုံဆွေးနွေးခဲ့ကြကြောင်းလည်းဖော်ပြပါတယ်။တရုတ်သမရရှိနဲ့တရုတ်သမရကတော်ဖိန်နီချွန်းတို့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဇနီးတို့ကိုညဆန်နဲ့တဲခင်းဧကံပြီးဖျော်ပြေပွဲကိုလည်းအတူတက်ရောက်ခဲ့ကြောင်းဖော်ပြထားပါတယ်။တွေ့ဆုံပွဲအခမ်းအနားတွေကိုတရုတ်ဝန်ကြီးချုပ်လီချန်းအပါအဝင်တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီညအပြင်တရုတ်ဒုသမရဝန်ကြီးရှန်နဲ့တက်ရောက်ခဲ့တယ်လို့ဆိုပါတယ်။ဆွေးနွေးမှုတွေအတွင်းရှိကကင်အခုလိုတရုတ်နိုင်ငံကိုပထမဆုံးလာရောက်တဲ့အတွက်ကွန်မြူနစ်ဗဟိုပါတီကော်မတီကနေပြီးတော့နှွေးထွေးစွာကြိုဆိုခဲ့တယ်လို့ပြောကြားခဲ့ပါတယ်။မြန်မာပြည်ကပြည်သူတန်းနဲ့ချီကိုစိတ်ပြည့်အားလျှော့မျှော်လင့်ချက်ကင်းမြဲစေတဲ့အမုန်းတရားမမျှတမှုနဲ့လူမျိုးရေးပဋိပက္ခအဆိုင်ခဲတွေကိုဖယ်ရှားဖို့ဗက်တီကန်ဆရာမြန်မာနိုင်ငံရဟန်းမင်းအမတ်ချားလ်စ်ကာဒီနယ်ကသတင်းစကားပါတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတတန်း14လကြာလချိန်မှာအမေရိကန်အများစုကသူ့ကိုမထောက်ခံကြပြင်မဲ့ခိုင်မာနေတဲ့စီးပွားရေးကြောင့်သမ္မတထရန့်လောက်ရဲ့ပေါ်ထောက်ခံမှုတိုးလာတယ်လို့စစ်တမ်းတွေကပြသပါတယ်
။ဒါကတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချင်းကိုဒေါက်ခင်မျိုးတက်ကြီးညာတော်တာဖြစ်ပါတယ်။အခုမိနစ်တွေအစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Derrick Smith ဖြစ်ပါတယ်ခင်ဗျာ။
VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးပူရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.